အစ္စရေးဟာမတ်စစ်ပွဲကိုဆန့်ကျင်ကာကွယ်နေတဲ့ကျောင်းသားတွေရဲ့အတန်းတွေကိုကြားသလိုအကြမ်းဖက်ဆန္ဒထုတ်ပေါ်တာကိုသူ့အနေနဲ့ထောက်ခံပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်က Morehouse College ပွင့်လင်းသပင်အခမ်းအနားကိုတက်ရောက်လာတဲ့ကျောင်းသူကျောင်းသားတွေကိုပြောဆိုသွားပါတယ
် It's a humanitarian crisis in Gaza. That's why I've called for an immediate ceasefire. An immediate ceasefire to stop the fighting.
ဘာသာဒီသားမှာလူသားချင်းစာနာမှုအကြအတဲတွေဆိုင်နေပါတယ်။ဒါကြောင့်ချက်ချင်းအပြစ်ခတ်ရဆဲဖို့တောင်းဆိုလိုက်တာပါ။အပြစ်ခတ်ရဆဲပြီးတော့တစ္ဆခန်းတွေအိမ်ပြန်ခေါ်လာရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖွင့်လင်းသပင်မိန့်ခွန်းမှာပြောဆိုသွားတာပါ။အတ္တလန်တာပြည်နယ်ဂျော်ဂျီယာမော်ဟောက်စ်ကောလိပ်မှာကျင်းပတဲ့သမ္မတဘိုင်ဒန်မိန့်ခွန်းပြောနေချိန်မှာပဲကျောင်းသားတယောက်ကတော့ကြော်ပေးပြီးတော့ရပ်နေခဲ့ပါတယ်။သမ္မတဘိုင်ဒန်ကကာစာဒေသမှာချက်ချင်းအပြစ်ခတ်ရဆဲပြီးတော့ဒေသရင်းရေရှည်ခန်းနဲ့ငြိမ်းချမ်းရဖို့ညညမှာအားဆောင်နေပါတယ်လို့လည်းပြောပါတယ်။ Israel Gaza စစ်ပွဲဟာကမ္ဘာမှာအခက်အခဲဆုံးနဲ့အရှုပ်ထွေးဆုံးပြဿနာဖြစ်ပြီးကာစာဒေသကစစ်အနိဋ္ဌာန်ရုံးတွေအတွက်ထိခိုက်ကြေကွဲရပါတယ်လို့လည်းသတင်းဌာနတွေမှာပြောဆိုသွားပါတယ်။ကာစာစစ်ပွဲအရေးသမ္မတဘိုင်ဒန်ကန်တော်ပုံနဲ့ပတ်သက်လို့ Morehouse College ပညာရေးဝန်ထမ်းတွေကြားထောက်ခံသူရောစန့်ကျင်သူပါရှိနေတာပါ။ဒါကြောင့်လဲပွင့်နေတဲ့ပင်ခန်းအနာမှာသမ္မတဘိုင်ဒန်မင်ခွန်ပြောမယ့်ကိစ္စနဲ့ပတ်သက်လို့ကောလိပ်ပညာရေးဝန်ထမ်းတွေကြားမကျေမနပ်ပြောဆိုတဲ့တွေလဲထွက်ပေါ်ခဲ့ပါတယ်။